မေရိကန်နိုင်ငံသားတွေလက်နက်ကင်ဆောင်ခွင့်ရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်199ပြီး Republican Party သမ္မတလောင်း Donald Trump ရဲ့အင်ကာနဲ့ကောက်ချက်ချပြောကြားမှုမှာကြံပတ် Hillary Clinton အပေါ်ကြံဖတ်တဲ့ချိန်ချမှုအဖြစ်အများကအဓိပ္ပာယ်ကောက်ယူခဲ့ကြတဲ့အတွက်ပြင်းထန်တဲ့အခြေတင်ညှင်းပွားမှုတွေထွက်ပေါ်ခဲ့ပါတယ်။ North Carolina ပြည်နယ်ဝင်မတဲ့မြို့မှာမဲဆယ်လှုပ်ရှားစဉ် Trump ကဒီမိုကရက်တစ်သမ္မတလောင်း Hillary Clinton အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေအမှတ်နဲ့အရာအမေရိကန်နိုင်ငံသားတွေလက်နက်ကင်ဆောင်ခွင့်ကိုပြန်လည်ရုပ်သိမ်းမဲ့သဘောထားအမြင်ပွင့်လင်းတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးတွေကိုခန့်အပ်နိုင်တဲ့အကြောင်းပြောကြားခဲ့တာဖြစ်ပါတယ
်။ By the way, if she gets to pickIf she gets to pick her judges, nothing you can do, folks. Although the Second Amendment people...
ဒီလိုပြောနေတာကတော့သူ့အနေနဲ့တရားသူကြီးတွေကိုခန့်ခွဲရှိမယ်ဆိုရင်ကျွန်တော်တို့အနေနဲ့ဘာမှတက်နိုင်မှာမဟုတ်ပါဘူး။ဒါပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်နဲ့ရလက်နက်ကင်ဆောင်ခွင့်ရှိတဲ့လူတွေအတွက်တော့တခုလုံးနိုင်လဲလုံးနိုင်မှာပါ။ပြောနိုင်ဘူးလေလို့ဒေါ်နယ်ထရမ့်ကပြောသွားပါတယ်။ခုလိုပြောကြရမှာထရမ့်အနေနဲ့နောက်ပြောင်ပြီးပြောသွားတာလားဆိုတာတဲကွဲစွာမသိပါဘူး။ဒါပေမဲ့သူ့ကိုဆက်ကျင်သူတွေကတော့ခုလိုပြောတာဟာကလင်တန်ဒါမှမဟုတ်တရားသူကြီးတွေကိုလောက်ကျန်တဲ့ဆိုတဲ့အဓိပ္ပာယ်ရောက်တယ်လို့ထောက်ပြပါရယ်ကလင်တန်ရဲ့မဲဆယ်လှုပ်ရှားမှုမန်နေဂျာရော်ဘီမုတ်ကတော့ထွက်မြက်ပြောစကားတွေကအနေရရှိပြီးသမ္မတဖြစ်ဖို့ကြိုးစားသူတူအနေနဲ့အကြမ်းဖက်မှုကိုဘလို့မှအကြံမပေးသင့်ဘူးလို့ Twitter ဆာမျက်နှာပေါ်မှာရေးသားခဲ့ပါရယ်ထရမ့်ရဲ့အခုလိုပြောကြားမှုကြောင့် Facebook နဲ့ Twitter လိုသတင်းမီဒီယာလူမှုကွန်ရက်တွေပေါ်မှာပြင်းထန်စွာဝေဖန်မှုတွေထွက်ပေါ်ခဲ့ပါရယ်ထရမ့်ကတော့ခုလိုသူပြောကြရမှာအကြမ်းဖက်တဲ့အတွေးခေါ်တွေမရှိခဲ့ကြအောင်တုတ်ပြခဲ့ပါရှင်